Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာဝါရှင်တန်မြို့တော် VOA American ဆန်ကနေ2016ခုနှစ်ဩဂုတ်လ29ရက်စနေနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းလိုမီတာ16 19နဲ့25တို့ကနေစတင်တင်ပြနေပါခင်ဗျာဒီညနေခင်းတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညနေခင်းပါသောတာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုမခွာညိုနဲ့ကျွန်မနန်းလောက်တို့တင်ပြသွားမှာပါစီးရီးယားနိုင်ငံမှာ February လတုန်းကအပြည့်ရသဘောတူညီမှုရခဲ့ပြီးခနာဒါငြိမ်းချမ်းမှုရခဲ့ပေမဲ့ခုချိန်နေတိတ်ကိုဆိုးဝါးနေတယ်လို့ American နိုင်ငံခြားရေး John Kerry ကပြောပါတယ်။ Bangladesh နိုင်ငံဓာကာမြို့အပြင်ဘက်ကစစ်သွေးကြော့တွေခိုအောင်နေတဲ့နေရာတစ်ခုကိုဝင်စီးခဲ့တာမှာ Islamic စစ်သွေးကြော့အနည်းဆုံး3ရောက်ကိုတုတ်တင်နိုင်ခဲ့တယ်လို့ရဲတွေကပြောပါတယ်။မြောက်ကိုရီးယားနိုင်ငံကအခုနောက်ဆုံးဒုံးကျည်ပြလုလိုက်တဲ့လို့ရကိုကုလသမဂ္ဂလုံခြုံရေးကောင်စီကတညီတညွတ်ထဲရှုံချလိုက်ကြပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကြားမှာပါကိုရနိုင်
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့နိုင်ငံတော်သမ္မတဦးထင်ကျော်ဟာဒီကနေ့ပဲအိန္ဒိယနိုင်ငံကိုထွက်ခွာသွားပြီဖြစ်ပါတယ်
။ကျွန်တော်တို့ဒီတရုတ်နဲ့ဆက်ဆံရေးပြီးတဲ့အခါမှာအိန္ဒိယကိုလည်းပြစ်ထားလို့မရဘူးဆိုတဲ့သဘောမျိုးဆောင်နေထင်ပါတယ်။ကျောက်ကုံတော်ကြီးကိစ္စတွေဆွေးနွေးဖို့တွေရှိပါလိမ့်မယ်နောက်တစ်ခါအဲ့ဒီနေဆက်မှာကျတော့တချို့နာဂသဘုံကိစ္စမျိုးတွေကဒါတစ်ခါဒီ
မြန်မာသမ္မတရဲ့အိန္ဒိယနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့မြန်မာရေးလေလာသူဥအောင်သူငယ်ပြောသွားတာဖြစ်ပါတယ်အပြည့်စုံကိုမကြားခင်မှာနားဆင်ရမှာပါဒါပြင်ရခိုင်ပြည်နယ်အကြံပေးကော်မရှင်ကိုနိုင်ငံရေးပါတီတချို့စိုးရင်ကန့်ကွက်နေပေမဲ့လည်းဆက်ထားသွားမယ်လို့မြန်မာအစိုးရကပြောလိုက်တဲ့အကြောင်းတစ်ခါမကြားသေးခင်ကမှရေပေးတံခံလိုက်ရတဲ့အရာတွေတိုင်းတွင်းမှာဘလို့အကူအညီတွေလိုအပ်နေသလဲဆိုတာတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုနားလောင်နဲ့မခွန်ကျူလို့အကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
စီးရီးယားနိုင်ငံမှာ February လတုန်းကအပြစ်ရသဘောတူညီမှုရခဲ့ပြီးတဲ့နောက်ခနာဒါငြိမ်းချမ်းမှုရခဲ့ပေမဲ့လို့အခုစီးရီးယားရဲ့အခြေအနေဟာတိတ်ကိုဆိုးဝါးနေတယ်လို့ American နိုင်ငံခြားရေးဝန်ကြီး John Kerry ကတောက်ကြားနေမှာပြောပါရယ်ဒါပေမဲ့ American နဲ့ Russia တို့ဟာပိုးပြီးရေရှည်တည်တတ်နိုင်မဲ့သဘောတူညီချက်အစ်တစ်ခုရဖို့အရေးပုံမနှိမ့်ဆက်လာပြီလို့ဆိုပါရယ် Geneva မှာ Russia နိုင်ငံခြားရေးဝန်ကြီး Sergey Lavrov နဲ့တွေ့ဆုံပြီးမှဝန်ကြီးကယ်ရီကအခုလိုပြောလိုက်တာပါနိုင်ငံခြားရေးဝန်ကြီးနှုတ်ဟာစစ်ရေးပူးပေါင်းဆောင်ရွက်နိုင်ရင်းနဲ့ဆီးရီးယားမှာရှိတဲ့ IS စစ်သွေးကြွတွေကိုချေမှုန်းနိုင်ဖို့အချက်အလက်မျှဝေရေးအတွက်အဖြေရှားဖို့ကြိုးစားနေကြတာပါ February လတုန်းကရခဲ့တဲ့အပြစ်ရသဘောတူညီချက်နောက်ပိုင်းဆီးရီးယားမှာတည်ငြိမ်အေးချမ်းခဲ့ပေမဲ့ဒီသဘောတူညီချက်ဟာမျှော်လင့်ထားသလိုမဟုတ်ပဲကျိုးပြတ်ချိန်မှာတော့တည်ငြိမ်မှုတွေပျောက်ကွယ်ခဲ့ရတယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်ဆီးရီးယားပြည်တွင်းစစ်အဖြေရှားရေးမှာစစ်ရေးနဲ့မဖြေရှင်းနိုင်ကြောင်းနှစ်ဖက်သဘောတူညီမှုရခဲ့ကြောင်းနဲ့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းဆွေးနွေးမှုတွေဟာညတာပြီးအပြုသဘောဆောင်တယ်လို့ဆိုပါရယ်အဖွဲ့ရေကြာလက်နက်နက်နက်ရှိုင်းရှိုင်းမယုံမကြည်ဖြစ်နေတာတွေကြော်လွှားနိုင်ဖို့ကြံနေတဲ့ဤပညာပိုင်းဆိုင်ရာပြဿနာတွေကိုလာမယ့်ရက်အနည်းငယ်အတွင်းမှာပဲပြေလည်အောင်ဆောင်ရွက်နေတယ်လို့ဆိုပါရယ်နိုင်ငံရေးအဖြေမရှာဘဲနဲ့တော့တိုက်ခိုက်နေမှုတွေအဆုံးသတ်မှာမဟုတ်ပဲနိုင်ငံရေးအဖြေရှာမှုကသာစီးရီးယားပြည်သူတွေရတဲ့နဲ့ငြိမ်းချမ်းရေးလုံခြုံရေးနဲ့ပုံမှန်အနေအထားကိုရောက်နိုင်တဲ့တစ်ခုတည်းသောနည်းလမ်းဖြစ်တယ်လို့လည်းဝန်ကြီးကယ်ရီကပြောပါရယ်
ဗြိတိန်ဝင်ကြီးချုပ်သရီဆာမေဟာဗြိတိန်နိုင်ငံဥရောပသမဂ္ဂအဖွဲ့ EU ကနေတရဝင်းမထွက်ခွာခင် Brexit လို့ခေါ်တဲ့ EU ကနေဗြိတိန်ထွက်ခွာရေးကိစ္စကိုလွှတ်တော်မှာမဲခွဲမှာမဟုတ်ဘူးလို့ The Telegraph သတင်းမှာစနေနေ့ကဖော်ပြထားပေမဲ့သတင်းရင်းမြစ်ကတော့အတိအကျမပြောထားပါဘူး။ဝင်ကြီးချုပ်မေကပြိုင်ဘက်တွေဟာ EU ကနေဗြိတိန်ခွဲထွက်ဖို့အချိန်ဆွဲဖို့အတွက်အခွင့်အရေးပေးမှာမဟုတ်တဲ့အကြောင်းနဲ့ဝင်ကြီးချုပ်တယောက်အနေနဲ့လွှတ်တော်ရဲ့စန္ဒမဲမပါဘဲဗြိတိန်ထွက်ခွာရေးကိုတောင်းဆိုခွင့်ရှိကြောင်းဥပဒေအကျိုးဆောင်တွေရဲ့အကြံပေးချက်ရယူထားပြီးဖြစ်တယ်လို့ရှေးရိုးဆွဲသတင်းစာ The Telegraph မှာဖော်ပြထားပါတယ်။လူများစုဖြစ်တဲ့လွှတ်တော်အမတ်650ကသူတို့ကိုသူတို့ Remainers EU မှာဒီဗြိတိန်ဆက်လက်ရှိနေရေးအတွက်ကြံရစ်ခဲ့မဲ့သူတွေအဖြစ်ကြေညာထားပြီးဖြစ်ပါတယ်။ EU လူထုစာနာခံယူပွဲရလဒ်ကဥပဒေနဲ့မညီညွတ်တာကြောင့် EU ကနေဗြိတိန်ခွဲမထွက်ခင်မှာရွေးကောက်ခံလွှတ်တော်အမတ်တွေကစန္ဒမဲတွေကိုပြန်လည်တုံ့တက်ဖို့ပြိုင်ဘက်တွေကတောင်းဆိုထားပါတယ်။ EU ကနေဗြိတိန်နှုတ်ထွက်ဖို့ဇွန်လ23ရက်နေ့မှာမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ထွက်ခွာရေးမဟာဗျူဟာပြင်ဆင်မှုခွင့်ပြုထားတဲ့နှစ်နှစ်ကြာလုပ်ငန်းစဉ်အဆုံးမသတ်ခင်မှာပုံမှန်50ကိုမှီညံတောင်းဆိုမှာမဟုတ်တဲ့အကြောင်းဝန်ကြီးချုပ်မေကပြောပါတယ်ဒီကိစ္စပေါ်မှာတော့ဝန်ကြီးချုပ်ရုံးကမှတ်ချက်ပေးမဲ့သူမရှိပါဘူးအတိုက်ခံလီဘာပါတီရဲ့အကြီးအကဲအဖွဲ့ဝင်တွေကဒီကိစ္စကိုလွှတ်တော်အမတ်တွေကမဲခွဲဆုံးဖြတ်တာဒါမှမဟုတ်လေဒုတိယအကြိမ်လူမှုဆန္ဒခံယူပွဲပြန်ပြီးတော့ကျင်းပဖို့အကြံပြုထားပြီးဒါဟာတရားဥပဒေကိုတရားဝင်စိန်ခေါ်မှုတစ်ခုအစပြုခဲ့တာဖြစ်တယ်လို့လည်းပြောပါတယ်
စီကာဗိုင်းရပ်စ်ပိုတိုက်ဖျက်ရေးအတွက်ရမုံငွေချပေးဖို့ Republican လွတ်တော်အမတ်တွေကို American သမ္မတ Barack Obama ကတိုက်တွန်းလိုက်ပါတယ်။စီကာပိုတိုက်ဖျက်ရေးအတွက်လိုအပ်နေတဲ့အရေးပေါ်ရမုံငွေချပေးဖို့ဆိုပြီးလွန်ခဲ့တဲ့6လကျော်ကလေးကတောင်းဆိုခဲ့ပေမဲ့လွတ်တော်အမတ်တွေကရမုံငွေပေးဖို့ညှဉ်းဆန်းခဲ့တယ်လို့သူ့ရဲ့အပတ်စဉ်မိန့်ခွန်းထဲမှာ Obama ကထည့်သွင်းပြောဆိုသွားပါတယ်။ဒါကြောင့်လဲ Ebola ကင်ဆာနဲ့တခြားရောဂါတိုက်ဖျက်ရေးအတွက်သတ်မှတ်ထားတဲ့ရမုံငွေတွေကိုတုံးဆွဲဖို့ဖြစ်လာရတယ်လို့သမ္မတကဆိုပါတယ်။ဒါဟာရေရှည်ခန်းနဲ့အပြေမဟုတ်သလိုလွတ်တော်အမတ်တွေဟာတရင်ပတ်ခုနှစ်ပတ်တိုင်းလွတ်တော်ရနာပြီးတော့အမေရိကန်တွေစီကာဗိုင်းရပ်စ်ပိုကင်းစင်ရေးအတွက်ဘာမှမလုပ်ဘဲနေနေကြတယ်ဆိုပြီးတော့အိုဘားမားကပြောပါတယ်လွတ်တော်ထက်က Republican အမတ်တွေဟာစီကာကိုချင်းချောက်မှုအဖြစ်မြင်ပြီးတော့အလုတ်သမားနဲ့အစိုးရရုံးပိတ်ပြီး Washington ကိုပြန်ရောက်ကြတာနဲ့ပထမဆုံးလုပ်ရမယ့်ကိစ္စအဖြစ်လုပ်တင်တယ်လို့အိုဘားမားကဆိုပါတယ်အမေရိကန်အစားအသောက်နဲ့ဆေးဝါးကုတ်ကဲရေးဌာန FDA ကစီကာဗိုင်းရပ်စ်စမ်းသပ်ရေးအတွက်လူထားတဲ့သွေးတွေကိုစစ်ဆေးမှုလမ်းညွှန်ချက်တွေကိုတောက်ကြနေကကြဲကြဲပြန့်ပြန့်သတ်မှတ်လိုက်ပါတယ်။ဒီသွေးတွေကိုအသုံးမပြုခင်စီကာပိုးကူးစက်ခံရခြင်းရှိမရှိအရင်စစ်ဆေးသင့်တယ်လို့ဆိုပါတယ်။စီကာပိုးကိုတောင်အမေရိကတိုက်အလဲပိုင်းနဲ့ကရေဘီယံကျွန်းတွေမှာတွေ့ခဲ့ရပေမဲ့အမေရိကမှာကူးစက်ခံထားရသူ2500ကျော်ဟာပြပခီးကနေကူးစက်ခဲ့ပုံရတယ်လို့ဆိုပါတယ်။ယောဂါကူးစက်ခံထားရသူ5ဦးထဲက4ဦးမှာယောဂါလက္ခဏာတွေမပြတာကြောင့်သွေးလူရှင်တွေယောဂါကူးစက်ခံထားရတာကိုမသိတာမျိုးလည်းဖြစ်နိုင်ပြီးသွေးသွင်းရာကတဆင်လဲယောဂါပိုးကူးစက်သွားနိုင်တာဖြစ်ပါတယ်။
အီတလီတနိုင်ငံလုံးဝန်ွယ်ပူဆွေးပွဲရနေ့စတင်တဲ့ဒီနေ့မှာငလျင်တန်တဲ့အမက်ထရီချေမြို့တဲ့အနက်ခံခွေးတွေနဲ့အတူလိုက်လံရှာဖွေနေတဲ့ကူညီကယ်ဆယ်ရေးဝန်ထမ်းတွေကတော့ငလျင်ဘေးတွေ့သူတစုံတယောက်ကိုနောက်ထပ်ရှာလို့မရခဲ့ကြပါဘူး။ဗုဒ္ဓဦးနေ့ကအင်အားပြင်းငလျင်တန်တဲ့ထားတဲ့အမက်ထရီချေမြို့ဟာအသက်ရှင်ကျန်ရစ်သူကိုရှာဖွေနိုင်တဲ့အခွင့်အလမ်းတွေလည်းနေပါလာနေပါတယ်။မြို့သူမြို့သားတွေကသူတို့ရဲ့ဆွေမျိုးမိတ်ဆွေတွေကိုအသက်ရှင်ရဲ့အပျက်စီးတွေကြားကပြန်ထုတ်ပေးနိုင်ဖို့ဆုတောင်းနေကြပါတယ်။အီတလီသမ္မတဆာဂီယိုမက်ထရီလာကအမက်ထရီချေမြို့တော်ဝင်နဲ့အတူဒီငလျင်တန်တဲ့မြို့ရဲ့ပျက်စီးနေတဲ့အခြေအနေတွေတွားရောက်ကြည့်ရှုခဲ့ပြီးကယ်ဆယ်ရေးလုပ်သားတွေကိုလည်းကျေးဇူးတင်စကားပြောခဲ့ပါတယ်။သမ္မတကငလျင်ကြောင့်ကွယ်လွန်သွားသူတွေရဲ့အတွက်နိုင်ငံတော်စာပနအခမ်းအနားကိုတက်ရောက်ပါလိမ့်မယ်။အမက်ထရီချေမြို့ဟာတမြို့လုံးနီးပါးပျက်စီးသွားခဲ့ပြီးအခုလက်ရှိမှာတော့မိသားစုကလာရောက်ပြီးတော့အတီးပြုတ်မပေးနိုင်သေးတဲ့ကလေးတွေနဲ့မုန်းဖုတ်သမားတယောက်အပါအဝင်လူ15ယောက်ရဲ့အလောင်းတွေရှိနေပါသေးတယ်။တောက်ကြနေတော့ကအင်အားပြင်း 4.8ရှိတယ်နောက်ထပ်ငလျင်ငယ်တစ်ခုလှုပ်ခဲ့တာကြောင့်အီတလီတောင်ပိုင်းမြို့မှာဒီနောက်တောင်ပိုင်းမြို့ကနေမြောက်ပိုင်းအထိဆိတ်လွတ်ထားတဲ့ကယ်ဆယ်ရေးဝန်ထမ်းတွေဟာတမိုင်းဝင်အမက်ထရီချေမြို့အတွင်းကရှာဖွေရေးလုပ်ငန်းတွေကိုရပ်ဆိုင်ထားရပါတယ်
ဒီရီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီအိုအင်မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်မြောက်ကိုရီးယားနိုင်ငံကအခုနောက်ဆုံးဒုံးကျည်စမ်းသပ်ပြစ်လုလိုက်တဲ့လောက်ရကိုကုလသမဂ္ဂလုံခြုံရေးကောင်စီကတညီတညွတ်တဲ့ရှုံချလိုက်ကြပါရယ်ဒီလိုပြင်းထန်တဲ့ရှုံချချက်ကိုမြောက်ကိုရီးယားရဲ့အဓိကမဟာမိတ်တရုတ်နိုင်ငံကလည်းထောက်ခံထားတာပါမြောက်ကိုရီးယားအပေါ်အနီးကပ်စောင့်ကြည့်သွားမှာဖြစ်တယ်လို့သိတာထင်ရှားတဲ့နောက်ထပ်အရေးယူဆောင်ရွက်ချက်တွေလုပ်သွားမယ်လို့တောက်ကြနေနောက်ပိုင်းမှာထုတ်ပြန်လိုက်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံရဲ့ကြေညာချက်ထဲမှာဖော်ပြထားပါရယ်ဘလို့အရေးယူမှုမျိုးတွေလဲဆိုတာကိုတော့ထုတ်ပြန်ချက်ထဲမှာဖော်ပြမထားပါဘူးဒေတာရင်တင်းမာမှုတွေတိုးလာနိုင်တယ်ဆိုရဲဆိုရင်မှုကြောင့်ကနအူးမှာတရုတ်နိုင်ငံရဲ့သဘောတူညီမှုမရခဲ့ပေမလို့တရုတ်နဲ့အချင်းချင်းဆွေးနွေးပြီးမှဒီကြေညာချက်ကိုအတည်ပြုလိုက်နိုင်တာပါမြောက်ကိုရီးယားနိုင်ငံဟာရင်းငုပ်တင်ပေါ်ဒဇင်းပေါ်ကနေအင်္ဂါနေ့တုန်းကဂျပန်နိုင်ငံဘက်ကိုဂျုံးကြီးပြစ်လွတ်ခဲ့တာပါဒါဟာမြောက်ကိုရီးယားအတွက်ရေထဲကနေပထမဆုံးအအောင်မြင်မြင်ပြစ်လွတ်လိုက်နိုင်တာဖြစ်ပြီးပြီးခဲ့တဲ့လတွေအတွင်းကုလသမဂ္ဂဆုံးဖြတ်ချက်ကိုအာခံပြီးတော့မြောက်ကိုရီးယားကဆက်တိုက်လှုပ်ဆောင်နေတဲ့နောက်ဆုံးစမ်းသပ်ပြစ်လွတ်မှုဖြစ်ပါတယ်ဒါဟာခွင့်လွှတ်နိုင်စရာမရှိတဲ့အစင်ချင်းမဲ့တဲ့ပြုမှုဖြစ်ပြီးဂျပန်နိုင်ငံရဲ့လုံခြုံရေးကိုချိန်ချောက်တဲ့လောက်ရဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေကပြောပါရယ်ကုလသမဂ္ဂနဲ့သူ့ရဲ့မဟာမိတ်တွေဟာမြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်ပြလို့မှုကိုကုလသမဂ္ဂရဲ့သတ်မှတ်ဆုံးဖြတ်ပြဋ္ဌာန်းချက်ကိုချိုးဖောက်တယ်ဆိုပြီးလုံခြုံရေးကောင်စီမှဆွေးနွေးကြတာဟာဆိုးရွားတဲ့ရန်စမှုဖြစ်တယ်လို့အပြစ်မဲ့သူကိုအပြစ်ရှိကြောင်းစွပ်စွဲလိုက်တာမျိုးဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနအရာရှိဂျွန်မင်ဒုတ်ကစနေနေ့မှာပြောပါရယ်ရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံတက္ကသိုလ်ပြင်ပကစစ်သွေးကြွတွေခိုးအောင်တဲ့နေရာတစ်ခုကိုဝင်စီးခဲ့တာမှာအစ္စလာမစ်စစ်သွေးကြွအ ਨੇ စုံ၃ယောက်ကိုတုတ်သိမ်းနိုင်ခဲ့တဲ့အကြောင်း ရဲရရှိတွေကပြောပါတယ်အဲ့ဒီတည်ဆုံးသူတွေထဲမှာအရင်လာတဲ့တုန်းကနိုင်ငံခြားသားတွေနဲ့ပြည်နေတဲ့ coffee sign တစ်ခုကိုအသေးစိတ်တိုက်ခိုက်မှုကိုစီစဉ်သူလို့ယူဆရသူတယောက်လည်းပါဝင်တဲ့အကြောင်းသတင်းတွေမှာဖော်ပြပါတယ်ဒကာမြို့တောင်ပိုင်း15မိုင်ခွဲအကွာမှာရှိတဲ့ Narayan Ganji မြို့မှာတနာရီကြာရဲတပ်ဖွဲ့ဝင်တွေနဲ့အပြန်အလှန်ပစ်ခတ်ခဲ့ကြတာဖြစ်ပြီးစစ်သွေးကြွတွေတည်ဆုံးမှုကိုအကြီးတန်းရဲရရှိတို့ကအတည်ပြုပါတယ်စစ်သွေးကြွတွေကလက်နက်မချပဲရဲတပ်ဖွဲ့ဝင်တွေကိုလက်ပစ်ပုံ၄-၅လုံးလောက်နဲ့ပစ်ခဲ့သလို AK-22 rifle တွေနဲ့လည်းပစ်ခတ်ခဲ့တယ်လို့ Bangladesh အမျိုးသားရဲတပ်ဖွဲ့အကြီးအကဲက AFP သတင်းဌာနကိုပြောပါရတယ်။တည်ဆုံးသူတွေထဲမှာ Bangladesh နိုင်ငံမှာမွေးဖွားပြီးကနေဒါနိုင်ငံသားတဦးလည်းပါဝင်တဲ့အကြောင်းတာဝန်ကြားအရာရှိတွေကပြောပါရတယ်။သူဟာ Bangladesh နိုင်ငံမှာအဆိုးဆုံးတိုက်ခိုက်မှုဖြစ်တဲ့ရဲတပ်ဖွဲ့ဝင်2ယောက်နဲ့အတူနိုင်ငံသား18ယောက်အပါအဝင်ပြန်ပေးဆွဲထားတဲ့လူပေါင်း20ကိုတတ်ဖြတ်ခဲ့တဲ့တိုက်ခိုက်မှုကိုကြိုးကင်သူဖြစ်ယူဆထားပါရတယ်။ရဲတပ်ဖွဲ့ဝင်တွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေဟာစစ်သွေးကြွတွေပုံအောင်နေတယ်ဆိုတဲ့နေရာတွေကိုဇက်တိုက်စီးနှင်းတိုက်ခိုက်နေကြောင်းသတင်းတွေမှာဖော်ပြကြပါရတယ်။ဩဂုတ်လ2ရက်နေ့မှာတော့အစိုးရအာဏာပိုင်တွေကအကြမ်းဖက်စီးနှင်းအကြမ်းဖက်မှုတွေကိုစီစဉ်ကြိုးကင်နေတဲ့ Chowdhury ကိုတရင်ပေးနိုင်ရဲ့အမေရိကန်ဒေါ်လာ2000ခွဲပေးမယ်လို့ကြေညာထားပါတယ်
။မလေးရှားဝန်ကြီးချုပ်ကိုဖမ်းဆီးပေးဖို့ဆိုပြီးကြောင်းသားဟေးတက်ကြွလှုပ်ရှားသူတွေစုဝေးဆန္ဒပြနေပါတယ်။အမေရိကန်ပြည်ထောင်စုကစုံစမ်းစစ်ဆေးနေတဲ့မလေးရှားရင်းနှီးမြှုပ်နှံမှုဘာနာငွေအရှုပ်ရှင်ကိစ္စမှာဝန်ကြီးချုပ်နာဂျီဘရာဇက်ပါဝင်ပတ်သက်နေတဲ့သဘောပြောဆိုထားတာပါ။ရဲဌာနကတာမြင့်ချက်ကိုဆန့်ကျင်ပြီးတော့ကွာလာလမ်ပူးမြို့ကနေရာတစ်ခုမှာဝန်ကြီးချုပ်ရဲ့ကာတွန်းပုံတွေနဲ့ပိုစတာတွေခိုင်ဆောင်ထားတဲ့လူတစ်ထောင်ထက်မနည်းစီနေနေကစုဝေးခဲ့ကြတာဖြစ်ပါတယ်ရှင်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မတ်ခွာမျိုးတို့ကြီးညာပေးသွားကြတာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကိုကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ www.burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာတွေကလည်းပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးတော့နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့အိန္ဒိယနိုင်ငံခီးစဉ်နဲ့စတင်ပါတယ်။မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဆိုရတက်လာခဲ့ပြီးတဲ့နောက်သမ္မတတေရဲ့အိန္ဒိယနိုင်ငံကိုပထမဆုံးခီးစဉ်အဖြစ်သမ္မတဦးထင်ကျော်ဟာမြန်မာနိုင်ငံကနေအိန္ဒိယနိုင်ငံကိုဒီကနေ့စတင်ထောက်ခေါ်သွားပြီးဖြစ်ပါတယ်။အိန္ဒိယသမ္မတပရနတ်မူခါဂျီရဲ့ဖိတ်ကြားချက်နဲ့စီးပွားရေးကုံသွယ်ရေးနယ်စပ်လုံခြုံရေးတွေကိုအဓိကဆွေးနွေးမဲ့မြန်မာသမ္မတရဲ့အိန္ဒိယနိုင်ငံခီးစဉ်ဟာ၄ရက်တာကြာမြင့်မှာဖြစ်ပါတယ်။အသေးစိတ်ကိုတော့မတ်စုမွန်ကတင်ပြပေးထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါနိုင်ငံတော်သမ္မတဦးထင်ကျော်နဲ့သမ္မတကတော်ဒေါ်စုစုလွင်တို့ဦးဆောင်တဲ့မြန်မာချစ်ကြည်ရေးကိုယ်စားလှယ်အဖွဲ့ဟာအိန္ဒိယနိုင်ငံသမ္မတပရနတ်မူခါဂျီရဲ့ဖိတ်ကြားချက်နဲ့ဒီကနေ့ဩဂုတ်လ28ရက်နေ့စနေနေ့မနက် 9:00 မှာနေပြည်တော်ကနေအိန္ဒိယနိုင်ငံကိုထွက်ခွာပြီးတော့ဒေသစံတော်ချိန်မနက် 10:00 မှာတော့ဘီဟားပြည်နယ်ခါယာမြို့ကိုရောက်ရှိသွားပြီးဖြစ်ပါတယ်။သမ္မတကိုအိန္ဒိယနိုင်ငံဆိုင်ရာမြန်မာတမ်မတ်ကြီးနဲ့ဘီဟားပြည်နယ်ကာယခရိုင်အုပ်ချုပ်ရေးမှူးတို့ကခီးဦးကြိုဆိုခဲ့ကြပါတယ်။နိုင်ငံတော်သမ္မတဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ထဲမှာသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးသူရဦးအောင်ကိုပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးတန်းစင်မောင်အလုသမာလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းဆွေနဲ့နိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်တို့လိုက်ပါသွားကြတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။နိုင်ငံတော်သမ္မတဦးထင်ကျော်ဟာသူ့ရဲ့၄ရက်တာခီးအစမှာပဲဗုဒ္ဓဂါယာကိုတွားရောက်ဖို့ရှိတယ်လို့သမ္မတရုံးပြောခွင့်ရဒုတိယညွှန်ကြားရေးမှူးချုပ်ဦးစောထေးက VOA မြန်မာပိုင်းကိုပြောပါတယ
်။တော်တော်ကျင်တော့အကြမ်းဖျင်းသိတာကတော့အခုကဗုဒ္ဓဂါယာရင်သွားမယ်ပြီးရင်မှ New Delhi State Visit သွားမယ်အဲ့လိုသိရတာဟုတ်အကြမ်းဖျင်းပါဝင်ကြီးတွေပါသွားတယ်ပဲအဲ့ဒါ30နှစ်စီ
ဒီကနေ့စနေနေ့မှာတော့သမ္မတဦးထင်ကျော်ဟာမဟာဘောဓိပင်ရှိရာဗုဒ္ဓဂါယာကိုတွားရောက်ပြီးရှီဟောင်းတုတေတနာပြတိုက်ကိုတွားဖို့ရှိတယ်လို့မနေ့ပြန်တနင်္ဂနွေနေ့မှာတော့တက်ရှ်မဟာရှိရာအာဂရာကိုတွားရောက်မှာဖြစ်ပါတယ်အိန္ဒိယသမ္မတပရနတ်မူခါဂျီနဲ့လည်းတနင်္လာနေ့မှာတွေ့ဆုံမှုစီစဉ်ထားပါတယ်မြန်မာသမ္မတဦးထင်ကျော်ဟာတနင်္လာနေ့မှာပဲအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံပြီးနိုင်ငံနာလည်းမူစာကျွန်းတော်အများပြားကိုလက်မှတ်ရေးထိုးဖို့ရှိတယ်လို့လည်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။သမ္မတဦးထင်ကျော်ရဲ့အိန္ဒိယခီးစဉ်အတွင်းမှာတော့အိန္ဒိယမြန်မာနိုင်ငံကြားစီးပွားရေးကုံသွယ်ရေးနယ်စပ်လုံခြုံရေးတွေကိုအဓိကထားဆွေးနွေးပြီးအိန္ဒိယမြန်မာနယ်စပ်ဒေသတွေအတွက်ကောင်းမွန်စွာစီမံခန့်ခွဲရေးကိုဦးစားပေးပြီးစီးပွားရေးကုံသွယ်ရေးအပါအဝင်နှစ်နိုင်ငံဆက်ဆံရေးကိုတိုးမြှင့်လှုပ်ဆောင်မှုရှိတယ်လို့နှစ်နိုင်ငံအရေးလေ့လာသူတွေကသုံးသပ်ပါတယ်။မြန်မာနိုင်ငံရေးလေ့လာသူဦးအောင်သူငယ်ရဲ့အမြင်ကတော့
အဲကျွန်တော်မြင်လာတော့အိန္ဒိယကကျွန်တော်တို့နဲ့ဒီနယ်စပ်မှာသူတို့ဟို highway ပေါ့နော်အဝေးပြေးကားလမ်းမကြီးဖောက်ဖို့စီမံကိန်းတွေပါလေရှိပါတယ်ဆိုတော့အဲ့လားပြင်ဟိုတချို့ဒီသူတို့ကလည်းအိန္ဒိယဘက်ကနေပြီးတော့ဒီအရှိမျော်တဲ့မူဝါဒပေါ့နော်ကျွန်တော်တို့အရှိနိုင်ငံတွေနဲ့ဆက်ဆံရေးမူဝါဒရှိတဲ့ခါကျတော့ ဟိုစီးပွားရေးသဘောရဆိုလို့ရှိရင်ကျွန်တော်တို့တချို့အကျိုးများတွေရှိနိုင်ပါတယ
်မြန်မာနိုင်ငံအနေနဲ့သူ့ရဲ့နိုင်ငံခြားရေးမူဝါဒတဲ့အတိုင်းအိန္ဒိယအင်အားကြီးနှစ်နိုင်ငံဖြစ်တဲ့တရုတ်အိန္ဒိယနိုင်ငံတို့နဲ့နိုင်ငံချင်းချစ်ကြည်ရင်းနှီးမှုခိုင်မာအောင်တည်ဆောက်ဖို့ကြိုးစားနေတာဖြစ်တယ်ဆိုတာကိုလည်းဦးအောင်သူငင်းကအခုလိုပြောပါတယ်
။ဟိုကျွန်တော်တို့တရုတ်နဲ့အိန္ဒိယဆိုတာကဟိုအိန္ဒိယချင်းနိုင်ငံလည်းဖြစ်တယ်နောက်တစ်ခါအင်အားကြီးတဲ့နိုင်ငံတွေလည်းဖြစ်တယ်လေ။ဆိုတော့အဲ့တော့ရေဘူးရပြောရင်တော့ကျွန်တော်တို့ဒီတရုတ်နဲ့ဆက်ဆံရေးပြီးတဲ့အခါမှာအိန္ဒိယကိုလည်းပြစ်ထားလို့မရဘူးဆိုတဲ့သဘောမျိုးထောက်နေတယ်မှာလေ။အဲ့တော့ခုနပြောတဲ့အတိုင်းပေါ့နော်။ကျွန်တော်ကုံတော်ရေးကိစ္စတွေဆွေးနွေးဖို့ရှိပါလိမ့်မယ်။နောက်တစ်ခါအိနယ်စပ်မှာကျတော့တချို့နာဂသဘုံကိစ္စမျိုးတွေကဒါတစ်ခါတလေလည်းဟိုသူတို့ဆွေးနွေးနေကြတဲ့ဟာမျိုးတွေရှိပါတယ်ဆိုတော့အဲ့ဒီကိစ္စကြီးလည်းပါကောင်းပါမယ်လို့ထင်ပါတ
ယ်မြန်မာသမ္မတရဲ့အိန္ဒိယခီးစဉ်အတွင်းမှာမြန်မာနိုင်ငံထဲကနေအိန္ဒိယအစိုးရကိုပုံကန်နေတဲ့လက်နက်ကိုင်တွေရဲ့အရေးကိုလည်းဦးစားပေးဆွေးနွေးဖို့ရှိပါတယ်ဆိုတာအိန္ဒိယနိုင်ငံသားရဲ့ဌာနကပြောဆိုထားပါတယ်သမ္မတဦးထင်ကျော်ရဲ့အိန္ဒိယခီးစဉ်မတိုင်ခင်လေးမှာပဲမြန်မာနိုင်ငံကိုအိန္ဒိယနိုင်ငံသားရဲ့ဝန်ကြီးဆုစမာစရာဂျက်တရက်တာခီးစဉ်ဖြစ်လာရောက်ခဲ့ပြီးတော့နိုင်ငံတော်သမ္မတဦးထင်ကျော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့နဲ့တွေ့ဆုံပြီးအိန္ဒိယမြန်မာနှစ်နိုင်ငံအရေးကိုဆွေးနွေးခဲ့ကြပါသေးတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရဲ့ဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာလည်းမကြခင်လတွေအတွင်းမှာအိန္ဒိယမှာကျင်းပမဲ့ဘင်းစတက်ထိပ်သီးညီလာခံကိုတက်ရောက်ဖို့ရှိတယ်လို့အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးဌာနတာဝန်ရှိသူကပြောဆိုထားပါတယ်ရှင်။
သမရဦးထင်ကျော်ရဲ့အိန္ဒိယနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့အမတ်စုမုံပြောပြသွားတာဖြစ်ပါတယ်။အခုတခါတော့ရခိုင်ပြည်နယ်ဆိုင်ရာကော်မရှင်နဲ့ဆိုင်တဲ့သတင်းကိုအလဲပေးကြပါတယ်။လက်တလောဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်နဲ့ပတ်သက်လို့နိုင်ငံရေးပါတီတချို့ကစိုးရင်ကန့်ကွက်တာတွေရှိနေပေမဲ့လည်းဒီကော်မရှင်ကိုဆက်လက်ထားရှိသွားမှာဖြစ်တယ်လို့နိုင်ငံတော်သမရုံးဝန်ကြီးဌာနဒုတိယညင်ကြားရေးမှူးချုပ်ဦးစော်ထေကပြောလိုက်ပါတယ်။ရခိုင်ပြည်နယ်ရေးကိစ္စဟာနိုင်ငံတကာနဲ့ပတ်သက်ဆက်နွယ်နေတယ်ဆိုတာငြင်းမရနိုင်တဲ့ကိစ္စဖြစ်တာကြောင့်နိုင်ငံတကာမှာအတွေ့အကြုံများပြီးတမာတမတ်ကြတဲ့နိုင်ငံသားတွေနဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကိုဖွဲ့စည်းရတာဖြစ်ကြောင်းသူကပြောပါတယ်။အပြည့်စုံကိုတော့ကိုညံဝင်းအောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ပြီးခဲ့တဲ့ရက်ပိုင်းကဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဖျက်သိမ်းပေးဖို့ဒေသခံရခိုင်အမျိုးသားပါတီကတောင်းဆိုခဲ့တယ်လို့အမျိုးသားဒီမိုကရေစီအင်အားစုပါတီနဲ့ပြည်ခိုင်ပြိုးပါတီတို့ကလည်းအမျိုးသားအကျိုးစီးပွားနဲ့အမျိုးသားလုံခြုံရေးရှုထောင့်ကနေစိုးရိမ်မှုရှိကြောင်းဩဂုတ်လ25ရက်နေ့ကအသီးသီးကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒီနိုင်ငံရေးပါတီတွေရဲ့သဘောထားကိုနားလည်လက်ခံပေမဲ့ရခိုင်အရေးကိစ္စဟာနိုင်ငံတကာနဲ့ပတ်သက်ဆက်နွယ်နေသလိုမြန်မာနိုင်ငံရဲ့နိုင်ငံသားရေးမူဝါဒတွေကြောင့်အခုလိုအတွေ့အကြုံများတဲ့နိုင်ငံသားတွေနဲ့ကော်မရှင်ကိုဖွဲ့စည်းခဲ့တာဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးဦးစော်ထေက VOA မြန်မာပိုင်းကိုပြောပါတယ
်။ဒါဟိုပြန်သုံးတက်မှလားရဆိုင်မှလားဆိုတာကျွန်တော်တို့စဖွဲ့ခဲ့တဲ့အတိုင်းဒါကအကြံဉာဏ်ပေးဖို့အကြံပေးကော်မရှင်ဖြစ်တယ်ဒီရခိုင်အရေးကိစ္စကဒီရာနဲ့ပတ်သက်ပြီးနိုင်ငံကဆက်နွယ်ပတ်သက်မှုတွေရှိနေတယ်ဆိုတာတော့ဒါတော့မငြင်းနိုင်တဲ့အမှန်တရားဖြစ်တယ်။နောက်မြန်မာနိုင်ငံရဲ့နိုင်ငံကအတိုင်းဝိုင်းနဲ့ဆက်ဆံရေးနိုင်ငံရဲ့မူဝါဒအတိုင်းနဲ့ဆက်နွယ်ပတ်သက်မှုတွေရှိနေတယ်ရှိနေတဲ့ကိစ္စကိုကျွန်တော်တို့ကပြီးခဲ့တဲ့9နှစ်မှာလုပ်ခဲ့တဲ့ရခိုင်စုံစမ်းစုစည်းကော်မရှင်အတိုင်းအဖြေထွက်သလားဆိုရင်မထွက်ဘူးပေါ့နော်မထွက်ခဲ့ဘူး။အဲ့ဒါကိုဒီလေတော့မြန်မာနိုင်ငံအစိုးရရဲ့ပြောကြားချက်နဲ့ဒီတွင်းကပြောကြားချက်နဲ့မလုံလောက်ဘူး။မလုံလောက်တဲ့အတွက်ကျွန်တော်တို့ကနိုင်ငံတကာက neutral ဖြစ်ရမယ်၊ balance လုပ်ပြရမယ်၊အများလေးစားရမယ်၊ကြော်ကြားတင်ချလိုက်လို့ဖြစ်ရမယ်၊အတွေ့အကြုံရှိရမယ်ဆိုတော့ခြုံငုံပြီးတော့မှဒါဒီကော်မရှင်ကိုဖွဲ့စည်းထားခြင်းဖြစ်ပါတယ်
။ကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်ကိုဖီအာနန်ကိုရွေးချယ်ရတာနဲ့ပတ်သက်လို့ဦးစော်ထေကအခုလိုရှင်းပြပါဗျ
။ကိုဖီအာနန်ဆိုတာကဟိုကဘာတဝမ်းလုံးမှာပေါ့ထောင်စုနဲ့ဖွံ့ဖြိုးရေးကြီးမှန်းချက်ပန်းနိုင်နေပေါ့စာတင်ဆောင်ရွက်ခဲ့တဲ့လူဖြစ်တယ်နောက်2000တခုနှစ်မှာအင်ဂျင်နီနိုဘယ်ဆုရရှိခဲ့တဲ့ပုဂ္ဂိုလ်ဖြစ်တယ်ပေါ့နောက်ကျန်တဲ့ကမ္ဘာကြီးရဲ့မှာသူ့ရဲ့ဆောင်ရွက်ချက်တွေအများကြီးရှိပါတယ်အဲဒီဆောင်ရွက်ချက်တွေအရာတင့်တော်တယ်လို့ကျွန်တော်ကယူဆပြီးဒီလိုမျိုးဆောင်ရွက်ခြင်းဖြစ်သွားတာ
ဦးသိန်းစင်အစိုးရလက်ထက်တုန်းကလည်းရခိုင်စုံစမ်းရေးကော်မရှင်ကိုပြည်တွင်းကပုဂ္ဂိုလ်တွေနဲ့ဖွဲ့စည်းလှုပ်ဆောင်ခဲ့ပြီးအကြံပေးချက်50ကျော်ထွက်လာခဲ့ပေမဲ့အဲ့ဒီအကြံပေးချက်ထဲမှာအကောင့်တွေပေါ်လို့ရတာရောမရတာတွေပါပါဝင်ပြီးအစိုးရဘက်ကအကောင့်တွေမပေါ်ခဲ့တာမျိုးလည်းရှိတယ်လို့ဦးစော်ထေကပြောပါတယ်။ဒီရက်ပိုင်းဖွဲ့စည်းလိုက်တဲ့ရခိုင်ပြည်အကြံပေးကော်မရှင်အနေနဲ့ရခိုင်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကနေနိုင်ငံတကာကိုထွက်သွားကြတဲ့ဒေသခံမွတ်စလင်ဒုက္ခသည်တွေရင်ဆိုင်နေရတဲ့ပြဿနာကိုစုံစမ်းရေးရခိုင်ဒေသကိုလူသားချင်းစာနာတဲ့နိုင်ငံတကာအကူအညီရရှိရေးအပါအဝင်ဒေသလုံခြုံရေးစတဲ့ကိစ္စရပ်တွေမှာစုံစမ်းသုံးသပ်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တန်းအကြံပေးချက်တင်ပြရမှာဖြစ်ပါတယ်။ အရိကမှတဆင့်မြမအစိုးရထံဒီအကြံပေးချက်တွေကိုဆက်လက်တင်ပြသွားဖို့ဖြစ်ပါတယ်။ရကန်ပြည်နယ်တွင်အဓိကလိုအပ်နေတဲ့လူမှုအတိုင်းဝိုင်းနှစ်ဖက်ကြားပြန်လည်တည်မြဲရေးနဲ့တည်ငြိမ်အေးချမ်းရေးအတွက်ဆက်လက်ဆောင်ရွက်နေရမှာစိန်ခေါ်မှုတွေရှိနေစေပဲလို့ဦးစောထေကပြောပါတယ
်။အခုချိန်ဒီကျွန်တော်တို့ပြန်လည်တည်မြဲရေးနဲ့တည်ငြိမ်အေးချမ်းရေးပေါ့နော်။အဲ့ဒါကိုဆက်လက်ပြီးတော့တင်းတင်းကြပ်ကြပ်ဆောင်ရွက်နေရတဲ့အနေအထားမှာပဲရှိသေးတယ်။ဒါကိုလူနှစ်ဖက်ပြည်လည်အောင်ဆောင်ရွက်ဖို့နောက်တစ်ဖက်ကလည်းကျွန်တော်တို့ဒီဒီဇယ်ဥရေမှုပေါင်းတွေထဲမှာဝင်ရောက်လာဖို့ဒီဟာတွေလုံးမဲ့အစင်တိုင်းအစင်တိုင်းမှာကျွန်တော်တို့မှာစိန်ခေါ်မှုတွေရှိတယ်။ဥပမာအမီနာမလိုကိစ္စဒါကဟိုဟိုဘက်ဒီဘက်ပြောကြဆိုကြတမိုင်းကြောင်းတွေပေါ့နော်တောက်ထားနေနဲ့ပြောနေကြတယ်။သို့တော့သို့ရတဲ့တစ်ဖက်မှာအသုံးလုံးကိုကျွန်တော်တို့ကကျင်ဆင်ပြီးတော့သုံးဆွဲတဲ့အပေါ်မှာလည်းသဘောထားတွေမျိုးမျိုးရှိတယ်။ဒါပေမဲ့ဒါကယာယီအဖြစ်ပဲဖြစ်မယ်။လုံးဝပြည်လဲသွားတဲ့အနေအထားမဟုတ်အဲ့တော့ဒါကကျွန်တော်တို့ကအဖြေရှာမှာအဲ့လိုပေါ်ရှိပါတ
ယ်။ရခိုင်ပြည်အကြံပေးကော်မရှင်ကိုလူအများလေးစားပြီးအတွေ့အကြုံများတဲ့နိုင်ငံတကာကထင်ရှားသူ3ဦးနဲ့အတူမြန်မာနိုင်ငံကထင်ရှားတဲ့ပုဂ္ဂိုလ်6ဦးနဲ့ဖွဲ့စည်းခဲ့တာဖြစ်ပြီးရှေ့လစတေမာလာကစားလို့လုပ်ငန်းတွေကိုစတင်ဆောင်ရွက်ကြမှာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝဲအောင်ပြောပြသွားတာဖြစ်ပါတယ်။အခုတခါတော့ဒီကနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဘာကြောင့်ဆွေးနွေးမလဲဆိုတာကိုလည်းအသိပေးခြင်းပါတယ်ခင်ဗျာ။
လာလမကဒွေမှုချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဖွဲ့စည်းမယ်လို့နိုင်ငံတော်အတိုင်းအမြံရုံးဝန်ကြီးဌာနကကြေညာထားပါတယ်။မြန်မာနိုင်ငံတွင်အရေးကြီးတဲ့ကိစ္စရပ်တစ်ခုအတွက်ပြည်ပကထင်ရှားသူတို့ဦးဆောင်တဲ့အကြံပေးအဖွဲ့ကိုဖွဲ့စည်းဖို့လုပ်တာမြန်မာတပိုင်းမှာဒါဟာပထမဆုံးအကြိမ်လို့ဆိုရမှာပါ။ဆိုတော့ဒီကော်မရှင်နဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေရဲ့အမြင်ကိုကြားချင်ပါတယ်။ဒီကော်မရှင်ကနေရခိုင်ပြည်နယ်ရဲ့တိမ်မွေ့နဲ့နေတဲ့အရေးကိစ္စတွေကိုဖြေရှင်းနိုင်မယ်၊ရေရှည်နည်းလမ်းကောင်းတွေကိုရှာဖွေနိုင်မယ်လို့မျှော်လင့်ပါသလား။အခုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239938999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
သောရရှင်နေနေကျွန်တော်တို့ရဲ့တိုက်ရိုက်လိုင်းစီစဉ်မှာဖော်ဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ဒီကနေ့ည9:00မတိုင်ခင်ဆက်သွယ်ကြဖို့ပြောကြလိုပါတယ်။ VOE ကနေစနေနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။အခုတစ်ခါတော့ ARD တိုင်းဘက်ကသတင်းတပုတ်ကိုပြောပြပေးခြင်းပါတယ်။ငရင်တန်းကြောင့်ထိခိုက်ပျက်စီးမှုတွေကြုံနေရတဲ့မြန်မာနိုင်ငံမှာဇူလိုင်လကစပြီးတော့မိုးကြီးခဲ့တာကြောင့်တိုင်းဒေသကြီးနဲ့ပြည်နယ်တွေကမြို့နယ်81မြို့နယ်မှာရေဘေးတင်ခဲ့တဲ့ပြည်သူတွေရှိနေသေးပဲဖြစ်ပါတယ်။ရေဘေးကြောင့် ARD တိုင်းအတွင်းကပြည်သူတွေစားဝတ်နေရေးအကျပ်တဲနဲ့ကျန်းမာရေးအတွက်စေဝါတွေလည်းလိုအပ်နေသေးပါ။အကြောင်းစုံကိုတော့မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာဇူလိုင်လကစပြီးမိုးကြီးခဲ့တာကြောင့်တိုင်းဒေသကြီး6ခုနဲ့ပြည်နယ်နှစ်ခုမှာရှိတဲ့မြို့နယ်ပေါင်း80ကျော်ဟာရေဘေးတင်ခဲ့ပါတယ်။ဩဂုတ်လဒုတိယပတ်အထိရေဘင်းစစ်အင်တော်စုတသိန်းကျော်ကလူဦးရေ၄သိန်းကျော်ကိုလည်းရွှေ့ပြောင်းနေရာချထားပေးခဲ့ရပြီးအင်ဂျင်295လုံးပျက်စီးဆုံးရှုံးခဲ့တယ်လို့လူ၈ယောက်သေဆုံးခဲ့တယ်လို့လည်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ရေဘင်းတင်ခဲ့တဲ့ ARD တိုင်းဗန်တနော်မြို့နယ်တူးချောင်းကျေးရွာကဥထွန်းဆက်ကတော့သူတို့ရွာမှာရှိတဲ့လူအများစုဟာစားဝတ်နေရေးအခက်အခဲအလုပ်အကင်နဲ့ကျန်းမာရေးအတွက်ဆေးဝါးတွေလိုအပ်နေတယ်လို့ဆိုပါတယ
်။အဲ့တော့လက်ထက်မှာစားနိုင်တောက်နိုင်လူကတော့ရှိတာပေါ့။လက်ထမစားနိုင်မတော့တနေ့လုံးတနေ့စားတမကြတော့လုံးဝစားဖို့တောက်ဖို့အခက်ခဲဒီလောက်ပဲရှိတာပေါ့နော်။ကျမ်းမာရေးထောက်ပံ့မှုကတော့အခုတတိတော့ဘာမှမတွေ့တူဘူးပေါ့နော်။ဒါပေမဲ့ဟိုကျွန်တော်တို့ညီမဆင်းရဲဆရာမရှိရလေ။သူ့ကိုတော့ဘယ်လိုခေါ်မလဲဆိုတော့လိုက်ပြန်ခုတော့ကုတတ်ဖို့တော့ပြောကြတယ်။ဒါပေမဲ့သူ့မှာဆေးဝါးဆိုတာလည်းအပြည့်စုံမရှိတဲ့ခါကျတော့သူလည်းလိုက်ပြီးဆောင်ခြင်းမွားအခက်ခဲရှိတယ်။ဦးထက်တော့သူမချောက်တူဘူးပေါ့နော်။ဦးနဲ့တိုင်ပင်ပြီးတော့ကျောင်းမကြဖတ်တောင်းနေတိုင်ပင်တော့ဦးရေတူတူတော့ညွန်ကြတယ်။ဒါပေမဲ့သူ့လက်ထမလည်းဆေးဝါးတရားမရှိတဲ့အတွက်ကြောင့်သူမှလည်းမသွားတောက်ဘူးအုပ်စုမလဲတောက်ဘူးနော
်နိုင်ငံတော်ဝန်ကြီးကြီးရေးချမ်းမှုဖြစ်ပွားနေတာတွေကြောင့်ကျောင်းတွေတော်တော်များများကိုလည်းပိတ်ခဲ့ရပြီးပြီးခဲ့တဲ့ရက်ပိုင်းကတော့ ARD တိုင်းမှာကျောင်းပေါင်း1000ကျော်ကိုပြန်လည်ဖွင့်လှစ်နိုင်ခဲ့ပါတယ်အဲ့လိုကျောင်းတွေပိတ်ခဲ့ရတဲ့အတွက်လည်းဥထွန်းဆက်ကကျောင်းသားတွေရဲ့ပညာရေးကိုစိုးရိမ်နေပါတယ
်နိုင်ငံတော်တနိုင်ငံကတော့အဓိကတော့ပညာပေါ့နော်ပညာမရှိနိုင်ငံဆင်းရဲမှာပေါ့နော်အဲ့တော့အဲ့ပညာရေးကျောင်းလေးတော့ရေးဘေးတဘာဝအန္တရာယ်ကလွတ်ကင်းအောင်ကျောင်းသားတွေအချိန်ပြည့်ကျောင်းတက်နိုင်အောင်နော်အဲ့ဒီကြောင်းကလေးကိုတော့ရေလွတ်ကြောင်းလေးဘယ်လိုလုပ်ရင်ကောင်းမလဲအစိုးရနေပြီးတော့ဘယ်လိုပံ့ပိုးပေးနိုင်မလဲအဲ့ဒါလေးကတော့အဓိကလေးခေါင်းထဲမှာတော့ရှိတယ်ပေါ့နော်အဲ့ဒီပညာရေးကတော့အဓိကပေါ့နော်ပညာရှိမှလည်းနိုင်ငံချမ်းသာမှာပေါ့နော်ဟမ်
ကုချိန်မှာတော့ရေဘေးတင်းခဲ့တဲ့မြို့နယ်တွေကဒုက္ခသည်တွေကိုပရာဟိတအဖွဲ့အစည်းတွေနဲ့အရက်ဖက်အဖွဲ့အစည်းပေါင်း600ကျော်ကပူးပေါင်းပြီးအစားအသောက်နဲ့ကျန်းမာရေးကူညီဆောင်ရှောက်မှုတွေကိုပြုလုပ်ပေးနေပါတယ်။ Energy ဥဆောင်တဲ့ပရာဟိတအဖွဲ့ကတော့အစားအသောက်နဲ့အဝတ်အစားတွေတာကူညီနိုင်ပြီးတင်းလဲထူထောင်ရေးကိုတော့အစိုးရကသာကူညီနိုင်လိမ့်မယ်လို့ရန်ကုန်တိုင်းဒေတာကြီးမဲစနာနဲ့အမှတ်တကလွတ်တော်ကိုယ်စားလှယ်ဒေါ်ရင်ရင်မြင့်ကအခုလိုပြောပါတယ
်။တင်းနဲ့ထူထောင်လုပ်ငန်းကတော့အမားတို့အနေနဲ့ကတော့ပရာဟိတအနေနဲ့ဒီရေဘေးကယ်ဆယ်ရေးကတော့ဟိုလူဒန်နဲ့လောလောလတ်လတ်ဖြစ်နေတဲ့ရေဘေးတင့်တဲ့နေရာတွေကိုစားရတော့ဥစ္စာလူဒန်မယ်ဘလောက်ပဲအမတို့ပြန်နေထူထောင်တဲ့လုပ်ငန်းကြတော့ဒီအစိုးရဘက်ကလှုပ်သွားမယ်လို့အမကထင်ပါတယ်။အမတို့လည်းဟိုပြန်နေထူထောင်တဲ့ဆင်းတော့အမတို့ကလုပ်ပေးနိုင်စမ်းမရှိဘူးပေါ့နော်
။ဒေါ်ရင်ရင်မြင့်ကတော့ရေကြီးရေချမ်းမှုတွေနဲ့ပတ်သက်ပြီးလွတ်တော်မှာဘာတွေလှုပ်ဆောင်တင့်နေဘလို့အစိုးရတင်သွင်းမှုရှိတယ်ဆိုတာကိုလည်းအခုလိုပြောပါသေးတယ
်။လောလောဆယ်ဆိုလို့ရှိရင်တော့ဟိုအစိုးတင်မှုတင်မှုကတော့အမားကတော့မရွေးချယ်ရသေးပါဘူး။ခရီးတင်ပြခဲ့မယ်ဆိုတော့ဒီရေဘေးနဲ့ပတ်သက်တဲ့လူတွေတော့နောက်နှစ်ဒီလိုရေဘေးမျိုးတွေမကြုံတွေ့ရအောင်ဒီဆယ်တွေပေါ့နော်ဖြစ်လာတဲ့ဟာတွေကတော့ဆယ်ဖောက်တာဆယ်ရေရှန်တာတို့ဘာလို့ကနေပြီးတော့စိုးကျိုးတွေကဖြစ်လာတော့ဟိုလူတိုင်းနဲ့သိနေကြဆိုတော့ဒီဆယ်တွေကိုပြုပြင်မှုတွေပေါ့နော်ပြန်ပြီးတော့ပြန်လည်းပြုပြင်မှုတွေလိုအပ်ရင်လိုအပ်တဲ့ဟာတွေမလိုအပ်ရင်မလိုအပ်တဲ့လိုအဲ့ဒါမျိုးလေးတွေကိုအမားတို့ကပြန်ပြီးတော့ဟိုထိမ့်သိမ့်ဖို့နောက်ပြန်ပြီးတော့ပြန်စီစစ်ပေးဖို့အဲ့ဒီအမားတို့အဆိုပြုရမှာပေါ့
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကတော့ရေကြီးရေချမ်းမှုကြောင့်လေယာဉ်မြင့်နဲ့အိုးအိမ်တွေပြန်လည်ထူထောင်ရေးအတွက်အမျိုးသားတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုရန်ပုံငွေ78ဘီလီယံကျော်ကိုအသုံးပြုသွားမယ်လို့လည်းပြောဆိုထားပါတယ်ဒါဖြင့်တရားပြက်စီရာလမ်းပြက်စီရာတွေအတွက်လဲလိုအပ်လာရင်ပြည်ထောင်စုအစိုးရကိုဘတ်ဂျက်ထပ်တောင်းသွားမယ်လို့တက်ဆိုင်ရာတာဝန်ရှိသူတွေကပြောဆိုထားကြပါတယ်။အခုချိန်မှာတော့ရေပြန်ကျသွားပြီဆိုပေမဲ့သူတို့ရဲ့အနာဂတ်ရှိရေးအတွက်ပြန်လည်ထူထောင်ရေးကိုအစိုးရဘက်ကကူညီပေးဖို့လိုလားနေကြပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါ။မြမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ
။မြမခသတင်းမီဒီယာကနေပြီးတော့ကိုကောင်းမြတ်ဖြူသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ VOA ကနေမြန်မာဘာသာအစီအစဉ်တွေကိုညနေ 9:00 ထိဆက်ပြီးတော့အတန်းလွင့်ပေးနေပါတယ်။သောရရှင်နေအနေနဲ့ကျွန်တော်တို့ VOA မြန်မာဘိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်စံကဏ္ဍတွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ www.burmese.voanews.com ဆိုတဲ့ internet ဆာမျက်နှာနဲ့ကျွန်တော်တို့ရဲ့ Facebook ဆာမျက်နှာတွေကနေလည်းပြန်လည်နှာစင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။အခုတော့သတင်းချင်းချုပ်ကိုနန်းလောင်ကတလဲအကျဉ်းချပေးမှာဖြစ်ပါတယ်။
NASA အဖွဲ့ရဲ့ Juno အာကာသယာဉ်ဟာအာကာသထဲမှာ9နှစ်ကြာနေခဲ့ပြီးတဲ့နောက်ဂျာတာပတိဂျိုနဲ့အနီးကပ်ဆုံးနေရာကိုစနေနေ့ကရောက်ခဲ့ပါတယ်။ Juno အာကာသယာဉ်ဟာနေစွမ်းအင်စနစ်ထဲကအကြီးဆုံးဂျာတာပတိဂျိုကိုအနီးကပ်ဆုံးနေရာကိုရောက်ရှိဖြတ်သန်းနေပါတယ်။ Greenwich စံတော်ချိန် 12:53 မိနစ်အချိန်မှာ Juno အာကာသယာဉ်ဟာဂျာတာပတိဂျိုဘေးကတိမ်လုံးတွေရဲ့အထက်4,200ကီလိုမီတာမိုင်အားဖြင့်မိုင်ပေါင်း 2,600 ကျော်မှတနအီကိုမိုင်ပေါင်း 33,000 နီးပါးအမြန်နှုန်းနဲ့အဲ့ဒီဂျိုရဲ့ရွေးရှားမှုနဲ့အညီရွေးရှားနေကြောင်းနာဆာကပြောပါတယ်။ဂျူနိုအာကာသယာဉ်ဟာဂျာတာပတိဂျိုရဲ့ဂျိုပတ်လန်နယ်ကိုဇူလိုင်လ4ရက်နေ့ကစတင်ဝင်ရောက်ခဲ့ပြီးဒါဟာပထမဆုံးအနီးဆုံးနေရာကိုရောက်တာဖြစ်ပြီးတော့အာကာသယာဉ်ပေါ်မှာပါတဲ့တိုင်းတာရေးစမ်းသပ်ရေးကိရိယာတွေကိုပြစ်လို့နိုင်ခဲ့ပြီးဖြစ်လို့နာဆာသိပ္ပံပညာရှင်တွေကအထူးစိတ်လှုပ်ရှားနေကြပါတယ်။ဂျူနိုအာကာသယာဉ်ရဲ့အဓိကပန်းနိုင်ကဂျာတာပတိဂျိုဆင့်ကဲဖြစ်ပွားပုံနဲ့မူလဇီမစ်ကိုသိအောင်စူးစမ်းလေ့လာဖို့ဖြစ်တယ်လို့ NASA ကပြောပါတယ်။ Syria နိုင်ငံမှာ February လရုံးကအပြည့်ရသဘောတူညီမှုရခဲ့ပြီးတဲ့နောက်ခဏတာငြိမ်းချမ်းမှုရခဲ့ပေမဲ့အခု Syria ရဲ့အခြေအနေဟာတိတ်ကိုဆိုးဝါးနေတယ်လို့ American နိုင်ငံခြားရေး John Kerry ကတောက်ကြားနေမှာပြောပါတယ်။ဒါပေမဲ့ American နဲ့ Russia တို့ဟာပိုးပြီးရေရှည်တည်တံ့နိုင်မဲ့သဘောတူညီချက်တည်တခုရဖို့အရေးပိုးပြီးတော့နှိစလာပြီလို့ပြောပါရယ်ဂျနီဗာမှာရုရှားနိုင်ငံခြားရေးဝန်ကြီး Sergey Lavrov နဲ့တွေ့ဆုံပြီးမှဝန်ကြီး Kerry ကအခုလိုပြောကြားလိုက်တာပါနိုင်ငံခြားရေးဝန်ကြီးနှုတ်ဦးဟာစီးရေးပူပေါင်းဆောင်ရွက်နိုင်ရင်နဲ့ Syria မှာရှိတဲ့ IS စစ်သွေးကြွတွေကိုချေမှုန်းဖို့အချက်အလက်မျှဝေရေးအတွက်ဖြေရှားဖို့ကြိုးစားနေတာဖြစ်ပါတယ်ဗြိတိန်ဝန်ကြီးချုပ် Theresa May ဟာဗြိတိန်နိုင်ငံဥရောပသမဂ္ဂအဖွဲ့ဝင်ကနေတရားဝင်မထွက်ခွာခင်မှာBrexit လို့ခေါ်တဲ့ EU ကနေဗြိတိန်ထွက်ခွာရေးကိစ္စကိုလွတ်တော်ထဲမှာမဲခွဲမှာမဟုတ်ဘူးလို့ The Telegraph သတင်းစာမှာစနေနေ့ကဖော်ပြထားပေမဲ့သတင်းရင်းမြစ်ကတော့အတိအကျဖော်ပြမထားပါဘူး
။သတင်းချင်းချုပ်ကိုနားလောင်ကြည့်ကြပေးခဲ့တာပါ။ဒီညအနေအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vitex Zone ဖြစ်ပါတယ်။ VOA American တန်ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ 9:00 16, 19နဲ့ 25 တို့ကနေအတန်းလွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်လိုင်းပါ
This program has come to you from the Voice of America, Washington.